သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှိမြာယနေ့ဇန်နဝါရီ29ရက်တနင်္လာနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေရော်ကောင်ပါယနေ့အတွက်ထိတ်တန့်သတင်းများထောင်ပေါင်းများစွာသောလူများသည် First Nation လူမျိုးများနှင့်စီလုံးညီညွတ်မှုကိုပြသခဲ့ကြ။ဇန်နဝါရီ26ရက်ကနိုင်ငံတော်ရှိမျိုးကြီးများတွင်အခမ်းအနားများနှင့်ခြိတက်ပွဲများကျင်းပခြင်းဖြင့်လူထောင်ပေါင်းများစွာသည် First Nation လူမျိုးများနှင့်စီလုံးညီညွတ်မှုကိုပြသခဲ့ကြပြီး Invasion Day နှင့် Survival Day ခြိတက်ပွဲများတွင်ပါဝင်ခဲ့ကြပါသည်။ဘယ်လိုမျိုးရှိထောင်နှင့်ချီသောစန္ဒပြသူများသည်ဒီနေ့ပါလီမန်တွင်စုဝေးခဲ့ကြပြီး Flinders Street Station သို့ခြိတက်ခဲ့ကြပါသည်။ Yarbon Festival သို့ခြိတက်ခြင်းမပြုမီ Sydney တွင်ထောင်နှင့်ခြိသောလူများသည် Belmore Park တွင်စုဝေးတွေ့ဆုံခဲ့ကြပါသည်။ Darwin မှာလည်းစန္ဒပြသူများသည်မြေယာများကို First Nation လူများထံပြန်လည်ပေးအပ်ရာနှင့်ပုံမှုကောင်းမွန်သောလူငယ်တရားမျှတမှုဥပဒေများအတွက်တောင်းဆိုရန်စီရင်ခဲ့ကြပါသည်။ Lara Kia TV မြို့သမီးမယ်လီမာမေသည်ဒါဝင်တွင်ပြုလုပ်တဲ့ပွဲကိုစီစဉ်သူဖြစ်ပါれ။မြို့ဖလားပိုင်ရှင်များအတွက်လေယာဉ်မြေများကိုစီမံခန့်ခွဲကာကွယ်နိုင်စေရန်ကအရေးကြီးတယ်လို့သူမကပြောဆိုပါれ။နိုင်ငံတော်ရှိစီယုံရည်မှုများနဲ့ဧည့်သည်တော်များက Aboriginal Death in Custody သေဆုံးမှုကိုအဆုံးသတ်ရေးဒေသခံတိုင်းရင်းသားကလေးငယ်များကို၎င်းတို့ရဲ့မိသားစုများမှအတင်းချက်ဖယ်ရှားခြင်းနဲ့လူငယ်ချင်းထောင်များပိတ်သိမ်းရေးတို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ Australian of the Year ကနေရောင်ခြည်အန်ရဲကိုပုံမှုအလေးနဲ့ထားရန်တိုက်တွန်း Newly appointed Australian of the Year Georgina Long နဲ့ Richard Scholar တို့သည်နိုင်ငံသားများအားနေရောင်မှဘေးကင်းရေးကိုပုံမှုအလေးထားပြီးဆွဲဆောင်မှုရှိနေသောအသားမျိုးအောင်နေရောင်ခံခြင်းကိုရပ်တန့်ရန်ဇန်နဝါရီ25ရက်နေ့ကတိုက်တွန်းလိုက်ပါတယ်။ဆရာဝန်တို့သည်သိစေနိုင်သောအရေးပြားကင်ဆာမယ်လနိုမာကိုတိုက်ဖျက်ရန်၎င်းတို့ရဲ့ဘဝတစ်ခုလုံးကိုနှိမ့်မြုပ်ခဲ့ပါတယ်။၎င်းတို့ရဲ့ဆေးဘက်ဆိုင်ရာအောင်မြင်မှုများမှတစ်ဆင့်သူဒေသီများသည်ထောင်ပေါင်းများစွာသောအသက်များကိုခေတင်နိုင်ခဲ့တယ်လို့ချီးကျူးဂုဏ်ပြုခံခဲ့ရပါတယ်။Ms. Long နဲ့ Mr. Scholar တို့ကဩစတြေးလျနိုင်ငံသားများအားနေပူထဲတွင်ပုံမှုသတိထားရန်တိုက်တွန်းထားပါတယ်။ကိစ္စအများစုမှာနေရာအောက်မှာလုံခြုံသောအမူအကျင့်ဖြင့် Melanoma ကိုကာကွယ်နိုင်ပြီးကြိုတင်ကာကွယ်ခြင်းဟာကုသခြင်းထက်အမြဲတမ်းပိုကောင်းပါတယ်။မနက်ဖြန်မှာဩစီတထောင်ခန့်တို့သည်၎င်းတို့ရဲ့အသားညူအောင်နေရောင်ခံရန်လောက်ချမည်သို့မဟုတ်ကျွန်ုပ်တို့မြင်နေရသည့်အတိုင်း၎င်းတို့ရဲ့မယ်လနိုမာများကိုနေရောင်မှအစပြုနေကြပါလေအသားညိုအောင်နေရောင်ခံမဲ့ဆိုရင်အလံပြင်ပက်မှရေကူးသလိုလုံနေကြသလိုပါပဲရင်အန်ရဲ့ကင်းရှင်ရေးထောက်ခံသူများကပြည်နယ်နဲ့နေမည်အစိုးရများဟာဒေတာကိုဖုံးကွယ်ထားတယ်လို့ဆွဆွဲရင်အန်ရဲ့ကင်းရှင်ရေးထောက်ခံသူများကပြည်နယ်နဲ့နေမည်အစိုးရများသည်ရင်တိုက်မှုများအားသာစီရန်အတွက်အသုံးပြုနိုင်တဲ့အချက်လက်များကိုဆိုင်းငံ့ထားကြောင်းဇန်နဝါရီ29ရက်နေ့ကစွပ်စွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့6လအတွင်းဩစတြေးလျလမ်းများပေါ်တွင်လူပေါင်း689ဦးသေဆုံးခဲ့ပြီး73နှစ်အတွင်းမှာဒါကအဆိုးဝါးဆုံးဖြစ်ပါတယ်။ Australian Automobile Association ကလမ်းအရေးသွေးရင်တိုက်မှုအကြောင်းရင်းများနဲ့တရားဥပဒေစိုးမိုးရေးကိုထိရောက်မှုဆိုင်ရာအချက်လက်များကအဆိုပါပြဿနာများကိုနားလည်ရန်နဲ့အသက်ခဲစေရန်အတွက်လူသိရှင်ကြားထုတ်ပြန်သင့်တယ်လို့ပြောဆိုသွားပါတယ်။ဝန်ကြီးချုပ်ကအဆိုရဲ့ဆုံးဖြတ်ချက်ကိုခုကကာကွယ်ပြောဆိုဝန်ကြီးချုပ်ကရွေးကောက်ပွဲကတိကိုဖောက်ဖျက်ပြီးခွန်ဖြတ်တောက်ခြင်းဥပဒေအဆင့်30ကိုပြောင်းလဲရန်အဆိုရဲ့ဆုံးဖြတ်ချက်ကိုဇန်နဝါရီ25ရက်နေ့ကကာကွယ်ပြောဆိုလိုက်ပါတယ်။အပြောင်းလဲများအောက်တွင်ဒေါ်လာ35,000အောက်တွင်ဝင်ငွေရှိသောအခွန်ထမ်းများသည်ကြီးမားသောအခွန်ဖြတ်တောက်ခြင်းကိုရမှာဖြစ်ပြီးအဲ့ဒီအထက်ဝင်ငွေရှိသူများသည်ရ ခင်ကဂတိပြုထားသည့်ထက်ပိုမိုသေးငယ်သောအချိုးခံစား권ကိုရရှိမှာဖြစ်ပါれ။ဇူလိုင်လ10ရက်နေ့တွင်စတင်မဲ့အခွန်အခောက်အပြောင်းလဲများသည့်အထက်လွှတ်တော်ရဲ့ထောက်ခံမှုကိုလိုအပ်မှာဖြစ်ပါれ။မစ္စတာအယ်ဘနီစီကဖြတ်တောက်မှုသည်ကျွန်ုပ်တို့ရဲ့စီးပွားရေးကိုပိုမိုသာဓုညီမြဖြစ်စေရနဲ့ရုန်းကန်နေရသောဩစတြေးလျများကိုအထောက်ပံ့ဖြစ်စေရန်ဖြစ်တယ်လို့ပြောဆိုပါれ။အထိုက်ခံကောင်းဆောင်မစ္စတာဒတ်တင်ကဒီပြောင်းလဲတွေကနိုင်ငံရေးအခွင့်အကောင်းယူတာကလှုပ်ဆော့ပေးတယ်လို့ပြောဆိုသွားပါတယ်။ဒေဇင်တင်တို့ news flash များကိုပိုမိုကြားသိရန် SBS language podcast ကိုတွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ။ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ